ါကစ္စတန်နိုင်ငံရဲ့အကြမ်းဖက်ဝါဒီလှုပ်ရှားမှုတွေကိုတားဆီးနိုင်ရေးအတွက်အာဖဂန်နဲ့ပါကစ္စတန်နယ်စပ်ဖြတ်တန်းမှုမှာလိုအပ်တယ်လို့ဆောင်ရွက်မှုတွေပါဝင်နှစ်နိုင်ငံလုံးချုပ်ရေးပူးပေါင်းဆောင်ရွက်ရေးပါကစ္စတန်နဲ့ဆွေးနွေးထားကြောင်းအာဖဂန်တာလီဘန်ကတင်းနယ်အားလေးမှာပြောပါတယ်ဒီကြတဲ့သတင်းဘက်ကတွင်ပါကစ္စတန်အစိုးရကိုယ်စားလှယ်အဖွဲ့ကာဘူးမြို့တော်ကိုဆွေးနွေးဖို့ရောက်လာတဲ့အချိန်တာလီဘန်ပြောခွင့်ရဇာဘီဟူလာမူဂျာဟစ်ကသတင်းတောက်တွေကိုပြောပါတယ်။ပါကစ္စတန်ထောက်လိုင်းရေးဌာနအကြီးအကဲဗိုလ်ချုပ်ကြီးဖိုင်အစ်ဟာမစ်ကပါကစ္စတန်ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်ခဲ့တာပါ။အာဖဂန်နစ္စတန်ကိုတာလီဘန်တို့ထိန်းချုပ်ထားတဲ့အတောတွင်အချင်းထောင်ထွက်ပြေးမှုတွေနဲ့ပါကစ္စတန်တွင်စစ်သွေးစွာတိုက်ခိုက်မှုတွေမှာပတ်သက်တဲ့အကျဉ်းသားရာချီလွတ်မြောက်မှုတွေနဲ့ပတ်သက်ပြီးပါကစ္စတန်ကိုယ်စားလှယ်တွေကစိုးရိမ်နေတာလို့လည်းပြောခွင့်ရမူဂျာဟစ်ကပြောပါတယ်။အာဖဂန်ပိုင်နက်ကိုတုံ့ချပြီးပါကစ္စတန်ကိုတိုက်ခိုက်တာမျိုးခွင့်ပြုမှာမဟုတ်ဘူးလို့တာလီဘန်ဘက်ကအမတ်ကန်ပြောကြားခဲ့ကြောင်းလည်းသူကပြောပါတယ်။ပါကစ္စတန်ကိုတိုက်ခိုက်လို့သူတွေကိုစုံစမ်းနိုင်ရေးအတွက်နေဆက်ကိတ်တွေမှာလုံခြုံရေးစနစ်တွေဓာတ်မဟုတ်လဲစစ်ဆေးရေးစနစ်တွေထားရှိမလားဆိုတာကိုလည်းဆွေးနွေးခဲ့ကြောင်းထောင်တွေကနေလိုက်ပြီးဖြစ်တာကြောင့်ဒီလူတွေနဲ့ပတ်သက်ပြီးမသိတဲ့အကြောင်းလေတာလီဘန်ပြောခွင့်ရကပြောပါလိမ့်ရှင်